ချင်းပြည်နယ်ပလက်ဝမြို့နယ်အထက်ပိုင်းမှာစေးဝါးတွေနဲ့ကုန်ပစ္စည်းတည်ယူခွင့်ကိုမြန်မာစစ်တပ်ကပိတ်ပင်ထားတာကြောင့်ကျန်းမာရေးနဲ့စားဝတ်နေရေးအခက်အခဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်လမ်းမဆက်သွေးရေးခက်ခဲတဲ့ပလက်ဝမြို့နယ်တစ်ခုလုံးမှာခီးသွွာလာခွင့်ကိုကန့်သတ်ထားတာကြောင့်ပလောအမျိုးပေါ်လစာလာထုတ်တဲ့ပညာရေးဝန်ထမ်းတချို့နေရာပြန်ဖို့အခက်ကြုံနေပါတယ်။ချင်းပြည်နယ်ကအခြေအနေကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်အထက်ပိုင်းမှာစေဝါတယ်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်စေဝါတွေပြက်လက်ပြီးဒေသခံတွေကျန်းမာရေးအခက်အခဲကြုံနေရတယ်လို့ပလောဝအထက်ပိုင်းကဒေသခံတဦးကပြောပါတယ
်။ဒါဆိုရင်ပို့ဆိုနေဆိုင်စေကအခုရတည်းကကျွန်တော်ဒေသမှာအခုအချိန်ကခက်ခါအရင်ပို့တဲ့ဒေသကြည့်တယ်ကျပ်ကျပ်ကျင်းတို့ရှိပါတယ်ချဲတို့ကျပ်ဖောက်တာတို့ဘာတို့စစ်တွေကအခုမှမရှိဘူးတင်လို့လည်းမရဘူးဟိုကျပ်ဌာနရှိတယ်သူတို့စီမှာလည်းစစ်တင်လို့မရဘူးတဲ့ကျပ်စစ်လည်းတင်လို့မရဘူးဟိုတက်ကအခုမကြည့်တာတက်ကဖက်နေခေးဆိုရင်တခုအဲတော့ပါစစ်မှတင်လို့မရဘူးစစ်တယ်
ငါပြာယောဂအဖြစ်များတဲ့ပလက်ဝမြို့နယ်မှာအခုလိုစေဝါတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ကျန်းမာရေးမကောင်းတဲ့သူတချို့မသေးဆုံးတင်မဲ့သေဆုံးရတာတွေရှိတယ်လို့ပလက်ဝဒေသခံတဦးကပြောပါတယ်
။တက်ခံနေဖျားရင်နှစ်ဖျားဘာလို့ကြည့်လို့ရှိတချို့လေနေလာလေးရှိတယ်။ပလက်ဝဆင်းရုံတော့ဘို့ဆိုတာလူတိုင်းကမတက်နိုင်ဘူးလေဆရာ။ဟိုတချို့လေဆင်းဖို့ဆိုတာလေတက်ကြည့်ရပိတ်ထားတော့ဒီနေ့ဆင်းနေဆိုရင်ဒီနေ့ဆင်းလို့မရဘူးပြောတင်ရသေးတယ်ဘုနေ့ဆယ်မှာသူတို့ခွင့်ပြုမှာပဲဆင်းရတာ
ပလက်ဝမြို့နယ်မှာစေဝါတည်ယူခွင့်တစ်ခုတည်းကိုကန့်သတ်ထားတာမဟုတ်ပဲလူသုံးကုန်ပစ္စည်းနဲ့မိဖို့ကြောင့်သုံးပစ္စည်းတွေကိုလည်းတစ်ခုမှတင်ခွင့်မရရှိပါဘူးဒါကြောင့်လည်းအခြေခံကုန်ပစ္စည်းတွေဈေးတွေတက်နေတယ်လို့ပလက်ဝအထက်ပိုင်းကဒေသခံတဦးကပြောပါတယ
်ဒီမှာကုန်ပစ္စည်းတွေတစ်ခုမှတင်လို့မရဘူးပလက်ဝဒီအပေါ်ပိုင်းတင်လို့မရဘူးကျောက်တော်ဆင်းလို့မရဘူးပလက်ဝဆင်းလို့လည်းမရဘူးဖြစ်နေတယ်တခြားကုန်ပစ္စည်းတွေကတော့ဈေးကြီးတယ်ဆရာရေပြောလို့တော့အမတူဟိုတောင်းတလောက်ပဲပြင်နေရတာဆန်ကအခုဟိုဆန်ဒီပိုဆက်မွေးလို့ဆိုရင်တော့တသိန်းကျော်လောက်ရှိတယ
်ကုန်ပစ္စည်းတင်ပို့တာတွေအပြင်သွာလာခွင့်တွေကိုလည်းစစ်ကောင်စီဘက်ကကန့်သတ်ထားပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကပလောဝမျိုးပေါ်ကိုလစာလာထုတ်တဲ့ပညာရေးဝန်ထမ်း30ကျော်လောက်ခရီးသွာလာခွင့်တားမြစ်ချက်ကြောင့်မျိုးပေါ်ကတဲကိုကန်းတွေမှာခိတ္တနေထိုင်ခဲ့ကြရပါတယ်အဲ့ဒီနောက်ပညာရေးဝန်ထမ်းတွေတဲကတချို့ကိုစစ်တပ်ကစစ်ဆေးပြီးပြန်လွှတ်လိုက်တယ်လို့တချို့ကတော့ဆက်ပြီးစစ်ဆေးနေတော့မယ်လို့ကျောင်းဆရာတဦးကပြောပါတယ်။အ
ော်၃ရက်လောက်လာကဘာတကျမှမကြမ်းဘူး။မတရားဘူးဒီနေ့မှဆက်တယ်။ဒီနေ့မှ၃ရက်လောက်ပြန်နေ။နောက်၃ရက်လောက်အသက်ဆက်ကြံတော့မယ်။ဒီလိုကအဲ့လိုပဲလာတော့မှတခုမှမကြမ်းဘူးနေမှဆက်ပြီးမှဆက်ကြရတယ်ဗျာ။အာယူနစ်ဆက်ကပေးရတယ်ကလေးတွေကိုပဲမို့နေနဲ့အဲလွယ်အိတ်တွေစောက်တွေတခုမှမတင်ရဘူး။
ပလောဝမြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီကြားနေတိုင်းလူတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုစစ်ရေးတင်းမာနေချိန်မှာပလောဝဒေသခံတွေရဲ့ခရီးသွားလာခွင့်အပြင်ကုန်စည်စီးဆင်းမှုနဲ့ဈေးဝါတည်ယူခွင့်တွေကိုစစ်တပ်ဘက်ကတားမြစ်ထားတာပါ။တားမြစ်ပိတ်ပင်ထားတာနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။